အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာတောက်ကြံနေဗီယက်နမ်မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးအစည်းအဝေးညစာစပွဲမှာလက်ဆွဲနှုတ်ဆက်ရစကားအနေနဲ့ပြောခဲ့ကြပါတယ်။သမ္မတထရမ့်ကဒီထိပ်သီးဆွေးနွေးပွဲမှာသမ္မတပူတင်နဲ့တီးသန့်ပြည့်စုံဆွေးနွေးမှုလုပ်နိုင်တယ်လို့ထင်ကြေးပေးနေသူတွေအတွက်သမ္မတအင်ဂျီပြောခွင့်ရဆာရာဟာဂဗီဆန်ဒါဆာသမ္မတနှုတ်ကနှုတ်ဆက်စကားအနည်းချင်းပြောမှဖြစ်ပေမဲ့တရားဝင်တွေ့ဆုံပြောကြားဖို့မရှိသလိုစီစဉ်လည်းမထားဘူးလို့ကြေညာချက်ထုတ်ပြန်ခဲ့တာပါ။တရားဝင်တွေ့ဆုံဆွေးနွေးပွဲလုပ်ဖို့စီစဉ်မစီစဉ်ပေမဲ့ဒီကောင်းဆောင်နှုတ်ဒါနန်းမျိုးကထိပ်သီးညီလာခံကိုအတူတက်အောင်နေတာမို့တွေ့ကြိုက်တင်းတင်းကြီးပြောဆုံမှုရှိနိုင်တယ်လို့လည်းကြေညာချက်ကဆိုပါတယ်။ရုရှားသတင်းဌာန RIA Novosti ရဲ့တောက်ကြံနေအွန်လိုင်းသတင်းမှာတော့သမ္မတအင်ဂျီပြောကြားချက်နဲ့မကိုက်ပင်ဒီကောင်းဆောင်နှုတ် APEC ထိပ်သီးညီလာခံမှာတွေ့ဆုံဆွေးနွေးနိုင်ကြောင်းရုရှားအစိုးရကပြောကြားတယ်လို့ဖော်ပြထားတာမို့သူတို့နှစ်ဦးတွေ့ဆုံဆွေးနွေးမှုတွေရှိမယ်လို့မျှော်လင့်နေကြတာပါ။ခေါင်းဆောင်တို့တွေ့ဆုံဆွေးနွေးမှုရှိနိုင်ကြောင်းရုရှားဘက်ကအစိုးရမှသတင်းတွေထွက်ခဲ့တာပါ။ရုရှားအစိုးရရဲ့အရာရှိတူဖြစ်တဲ့ယူရီအူရှာကော့ဖ်ကဒီဆွေးနွေးပွဲကျင်းပနိုင်ကြောင်းသတင်းဌာနကိုပြောပေးမယ်။သမ္မတပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့တွေ့ဆုံဆွေးနွေးပွဲလုပ်နိုင်ဖို့ဆွေးနွေးနေကြောင်းသာပြောပါတယ်။